စကိုင်းတိုင်းမော်ရွာမြို့မှာစစ်မှုထမ်းဖို့အတွက်လူစုဆောင်ဖန်စီခံရတာတွေကြောင့်ဈေးဆိုင်တွေနဲ့ပွဲရုံတွေပါပိတ်ပြီးလမ်းတွေပေါ်လူသူကင်းမဲ့တဲ့အထိတိတ်ဆိတ်ငြိမ်ဆက်နေတယ်လို့မြို့ကန်တွေကပြောပါတယ်။အမျိုးသမီးတွေကိုအတိကထားပြီးဖန်စီခေါ်ဆောင်နေတာမှာ၃ရက်အတွင်းတရားဝန်းကျင်လောက်ထိရှိခဲ့တယ်လို့ပြောပါတယ်။မော်ရွာမှာဒီစစ်မှုထမ်းအတွက်လူစုဆောင်နေတဲ့အချိန်တွေရန်ကုန်ကပိတ်ပို့လာတဲ့တဲ့င်းကိုအခြေခံပြီးမိတ်သန့်စင်ပြပြပေးပါအောင်ခင်ဗျာ။
မော်ရွာမြို့မှာအခုရက်ပိုင်းတွေတည်းစစ်မှုထမ်းအတွက်အမျိုးသမီးငယ်တွေဖန်ဆီးခင်ရတာတော်တော်များများရှိနေတယ်လို့မော်ရွာမြို့ကတယောက်ကဖေဝေကိုပြောပါသေးတယ်
။25 26 29ကအမျိုးသမီး70ကတော့ပါသွားတယ်အမျိုးသားက150လောက်တော့ပါမှာပဲ။အဲပေါ်လာဆွဲခံရတာလေ။ဒီကြားထဲမော်ရွာမှာတော်လေးစုနေတယ်ကြ။ဒါသာလက်ဖက်ဆိုင်ဆိုရင်29ရက်နေ့က6ရက်ပါသွားတယ်ဆင်။အမျိုးသမီး6ရက်။ဟိုဘွေးဝင်လာတယ်ပဲဒီလိုပါပဲအလုပ်သမားတွေကလမ်းမှာဖန်ဆွဲတယ်နောက်ဘွေးယုံကြီးတွေဝင်တယ်ဒီသံလန်းတွေလမ်းရဲ့အစီဘက်က26ရက်နေ့ရပဲမနေ့ပိုင်း9ရက်ပါတော့အဲ့ကြတော့ဈေးဆိုင်ရဆိုရေကြဘူးသူကတွေ့တဲ့ဆောင်ကလေးတွေဟိုပြတ်တာတက်မှမိမှာဆိုတော့ကျွန်တော်တို့ကပိုင်ရှင်ရလည်းပြိတ်ပြရတာအဲ့ဒါကြောင့်မို့ဒီနေ့တော့မဆိုးပြန်ပြီးတော့စီးလာတယ်လို့ပြောရမှာဒီရက်လောက်ကလမ်းတွေရော6တောက်ဆိုင်ရလည်းအကုန်လုံးပြိတ
်စစ်မှုထမ်းမှုအတွက်ဈေးဆိုင်တွေနဲ့ပွဲရုံတွေအထိလူငယ်တွေဖန်ဆီးခံနေရတယ်လို့လည်းပြောတာပါမြို့တွင်းလမ်းတွေမှာလည်းအသွားအလာမရှိဆိုင်တွေပိတ်ထားပြီးတော့ရှိလင်းနေတဲ့ပုံတွေလူမှုကွန်ရက်ပေါ်မှာပြန့်နေနေပါလိမ့်ဒေတာအတွင်းသတင်းမီဒီယာတွေမှာတော့ဒေတာကန်တွေရဲ့ပြောကြားချက်အရမုံရွာမြို့တွင်းကလူငယ်တွေပေါ်တာဆွဲခံရလို့လမ်းပေါ်သွားလာသူမရှိတိတ်ဆိတ်ချောက်ကန်နေတယ်လို့ဖော်ပြထားပါတယ်။ဒီနေ့ဇန်နဝါရီလပထမသတင်းပတ်ထဲမှာတင်စစ်မှုထမ်းမှုအတွက်ဖမ်းဆီးခံရတဲ့သူကအယောက်100ဝန်းကျင်ရှိခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်။ဒီရက်ပိုင်းထဲမှာအမျိုးသမီးတွေကိုအဓိကထားပြီးဖမ်းဆီးနေပြီးအမျိုးသားလူငယ်တချို့လည်းလူစုဆောင်နေတဲ့အထဲမှာပါဝင်သွားတယ်လို့ပြောပါတယ်
။အမျိုးသမီးတွေတော်တော်များသွားတယ်။အဲဒါကပြင်မကအမျိုးသမီးတွေကိုအဓိကထားပြီးတော့ဆွဲသွားတယ်လို့ဖြစ်သွားတယ်။နောက်ပိုင်းကျတော့များတဲ့အဆုံးကျတော့အမျိုးသားတွေတော်တော်လေးပါသွားတယ်။တစ်ချက်ကျော်တုံးတဲ့တော်လည်းတဲ့။အဲ20တွန်းလေးတွေတော်တော်လေးများပါသွားတယ်။အဲ25နဲ့20တွန်းလေးတွေတော်တော်လေးများတွေပါသွားတယ်။တစ်ချက်ကျော်30ဆိုတဲ့ဟာစိတ်ပြီးတော့မပါဘူးညလူငယ်ပိုင်းတွေလည်းပါတယ်။အဖြစ်မနေလို့တော့မှပြန်ဖက်ကြတော့တာဖြစ်တဲ့သူတွေကိုတိတ်ပြီးတော့ပြန်လက်ခံဘူးပြန
်။မုံရမျိုးတွေမှာအရင်ကတည်းကစစ်ကောင်စီရဲ့ကင်းလေကားတွေပုံမှန်စုစလို့ရှိပေမဲ့အခုနောက်ပိုင်းမှာပုံပြီးတော့တိတိတတ်တာအင်အားတိုးလာတာကိုတွေ့ရတဲ့အကြောင်းမျိုးကံတွေကပြောပါသေးတယ်
။ညလည်းပဲ7 7နာရီလောက်တို့ပြင်ပတ်တယ်လေ။ငါကတော့တိတိတတ်နဲ့ပတ်တဲ့ခု90 80အလောက်နဲ့ပတ်တော့။ဟောမျိုးပေါ်တယ်။အဲဒါပြန်စုမိတဲ့သဘောတော့ရှိကြပြန်။ဘယ်ကနေပြန်ပို့လိုက်ကလေး။အတူတူပဲပြန်စုမိကြလားတော့မပြောတာဘူးပြန်။ဟောမျိုးပေါ်မှာအင်အားတော်လေးတုံးတယ်။ဟုတ်ကဲ့။လေရကမျိုးပေါ်မှာတိတ်မလာရဘူးပြ။ဒီကနောက်ဘက်ကဟိုညောင်မင်းကြီးမြမပဲဆင်းကြီးဘက်ကလူတွေတော်တော်လေးကိုဆက်ပြတော့။အဲဒီမတော်ရတဲ့ခါကျတော့မျိုးပေါ်မှာငါတုံးနေတယ
်။စစ်မှုရဥပဒေအတည်ပြုတဲ့အချိန်ကစပြီးတော့မုံရွာမှာလူငယ်တော်တော်များများဖမ်းဆီးခင်ရတာခက်စိတ်စိတ်ရှိကြတာပါ။ဒီရက်ပိုင်းအတွင်းမှာပဲစစ်မှုထမ်းမှုအတွက်လူအယောက် 900 နီးပါးဖမ်းဆီးခံထားရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါရည်။ဒါတွေကြောင့်မုံရွာမျိုးပေါ်ရက်ွက်တွေနဲ့လောက်ဝကယုံဟောင်းဂိတ်အပါဝင်ရေဦးဆန်ဆိုင်ဂိတ် new day စီဆိုင်ဂိတ်ကညာနရုံးလေးနဲ့မဦးဂိတ်စွမ်းရည်ထက်ဂိတ်အပြင်တောပုပြူရွာအရှိတ်ဘက်အမြန်လန်းကျောနဲ့ညောင်မင်းသာဂိတ်စတဲ့နေရာတွေမှာဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့တတိပေးထားပါတယ်ရှင်